ဒီနေ့1365ခုနှစ်တပေါင်းလပြီကျော်14ရက်ခရစ်နှစ်2004ခုနှစ်မလ19ရက်တောက်ကြနေ့မနေ့ကဥစ္စေရဒိဋ္ဌိနဲ့သတ္တရဒိဋ္ဌိဟုတ်ကလားသတ္တရဒိဋ္ဌိနဲ့ဥစ္စေရဒိဋ္ဌိဒိဋ္ဌိဆိုတာဘာအဓိပ္ပာယ်ရှိတော့အယူမှအသိမှအမြင်မှအယူမှဟုတ်လားဒိဋ္ဌိသတ္တရဒိဋ္ဌိဆိုတာဘယ်လိုဟာတော့ဒီမြဲအယူမှဆိုတော့ဘာကဘယ်လိုဒီမြဲဘယ်လိုဖြစ်တာပါတယ်နည်းနည်းတော့ဒုက္ခပါလားဘယ်သူမှလည်းမပြောနိုင်ပါလားကြာကြာနာနာသတ္တရဒိဋ္ဌိဆိုတာဘယ်လိုဟာလဲအသက်ဝိညာဉ်ခေါ်တဲ့အတ္တလေးကဒီဘဝမှာတော့မပြတ်မစည်းပဲတည်မြဲနေပြီးတော့လူသေးသွားတဲ့အခါကျတော့သေတဲ့လူရဲ့ခန္ဓာကိုယ်ကထွက်သွားပြီမပြတ်မစည်းပဲတည်မြဲလျက်ပဲနောက်တဘဝနောက်ခန္ဓာကိုယ်တစ်ခုရဲ့ကူးပြီးသွားတယ်လို့ယူဆတဲ့အယူအဆမဟုတ်လားအဲ့ဒါပါခေါ်တော့လဲအုပ်ချီစာမရေးလဲအုပ်ချီစာရေးမရေးဒီတော့တတ္တဝါဆိုပါလူဆိုပါစို့အတူတူပါပဲလူမှဘာနဲ့ပါပေါင်းစပ်ထားလို့လူလို့ခေါ်ရတာခန္ဓာကိုယ်နဲ့စိတ်ဟုတ်တယ်မဟုတ်လားခန္ဓာကိုယ်ကိုယုတ်လို့ခေါ်တာမဟုတ်လားစိတ်ကိုနာမ်လို့ခေါ်တယ်ယုတ်နဲ့နာမ်တစ်ခုပေါင်းစုထားတာကိုလူလို့ခေါ်ကြတာမဟုတ်လားအဲ့ဒီလူဆိုတဲ့တ attva ကတည်မြဲနေသလားဖြစ်ဖြစ်ပြီးပြည့်ပြည့်သွားသလားအဲ့တော့မြဲသလားမမြဲဘူးလားမမြဲတော့နှိစ္စလားအနှိစ္စလားယုတ်ကြီးလဲချက်ချင်းချက်ချင်းဖြစ်ချက်ချင်းချက်ချင်းပြတ်သွားတယ်စိတ်နံတရားလဲချက်ချင်းဖြစ်ပြီးချက်ချင်းပြတ်သွားတယ်ပြတ်သွားပြီးတဲ့နောက်ကလဲနောက်ထပ်စိတ်နောက်ထပ်ယုတ်အခါဆက်ဖြစ်ပြန်တယ်သူလည်းပဲတခါပြတ်ပြန်တယ်ဒီလိုမဟုတ်လားဖြစ်ချီပြည့်ချီနဲ့ဖြစ်ပြည့်နေတယ်အဲ့ဒါကိုလူလို့ခေါ်တယ်ခေါ်စရာစကလုံးရှိအောင်လူလို့ခေါ်တယ်ဆိုရင်တော့မမှားပါဘူးဒီလိုမဟုတ်ဘဲနဲ့အမေမွေးကလေးကသေဒီအထိမပြတ်မစီပဲတည်မြဲနေရတည်မြဲနေတဲ့ခန္ဓာကိုယ်နဲ့စိတ်ကိုလူလို့ခေါ်ရဲဆိုရင်တော့ဘယ်နဲ့နေမနော်မှားပါတယ်ဘာကြောင့်လဲဆိုတော့ခန္ဓာကိုယ်ခေါ်ရဲယုတ်လဲစက္ကန့်တိုင်းမိနစ်တိုင်းဖြစ်ဖြစ်ပြီးတော့ပြက်ပြက်သွားတယ်အဟောင်းပြက်ပြီးအသစ်ပြန်ဖြစ်သူပြက်အဟောင်းဖြစ်ပြီးသူပြက်အသစ်ပြန်ဖြစ်ပြက်နေသောသူစိတ်လည်းပဲဖြစ်ဖြစ်ပြီးပြက်ပြက်သွားတယ်ဖြစ်ပြက်အစဉ်အတန်းကြီးအဲ့ဒီဖြစ်ပြက်အစဉ်အတန်းနှစ်ခုကိုပဲလူလို့ခေါ်တာအမေမွေးကလေးကအခုအချိန်ထိတည်မြဲနေတဲ့ခန္ဓာကိုယ်တည်မြဲနေတဲ့စိတ်လို့ယူဆရဲ့မှားကြလားမှန်ကြလား မာတယ်ဟုတ်ကဲ့လားအဲ့ဒီဒီမြဲနေတဲ့ခန္ဓာကိုဒီမြဲနေတဲ့စိတ်ကိုပဲလူလို့ခေါ်တယ်ဆိုရင်ဟောမှားသလားမှန်မလားမှားတာပေါ့ဘာကြောင့်လဲဆိုတော့ဒီမြဲနေတဲ့ခန္ဓာကိုစိတ်ရုပ်ဆိုတာလည်းမရှိဘူးဟုတ်ကဲ့လားမပြဲမစည်းပဲဒီမြဲနေတဲ့စိတ်ဆိုတာလည်းမရှိဘူးနော်ဒါကြောင့်တည်မြဲနေတဲ့ရုပ်တည်မြဲနေတဲ့စိတ်တစ်ခုပေါင်းစုထားတာကိုလူလို့ယူဆရင်အဲ့ဒါလေသတ္တရဒိဋ္ဌိပဲဟုတ်ကဲ့လားတခါရုပ်နဲ့စိတ်မှတပါခန္ဓာကိုယ်နဲ့စိတ်မှတပါခန္ဓာကိုယ်ထဲမှာတည်မြဲနေတဲ့အရာလေးတစ်ခုအမြဲရှိနေလို့အသက်ရှင်နေတယ်လို့ယူဆရင်ကောမှားသလားမှန်သလားလူဆိုတာမပြတ်ဖြစ်ပြနေတဲ့ရုပ်ခန္ဓာအစဉ်နဲ့မပြတ်ဖြစ်ပြနေတဲ့စိတ်နှံအစဉ်နှစ်ခုဖြစ်ချီပြည့်ချီဖြစ်ပြနေတာကိုပဲလူလို့ခေါ်တာမဟုတ်လားရုပ်ခန္ဓာနဲ့စိတ်နှံမှတပါခန္ဓာကိုယ်ထဲမှာတည်မြဲနေတဲ့အရာလေးတစ်ခုရှိသလားမရှိဘူးလား
မရှိပါ
ဘူးခင်ဗျာ။သိကြလား သိကြပါပါခင်ဗျာ။ဒါဖြင့်အသက်ဆိုတာလေးကဘယ်ဟာတော့အသက်ဆိုတာလေးကရုပ်နဲ့နာမတပါးတိချာရှိသလ
ား
မရှိပါဘူးခင်ဗျာ။ဒါပေမဲ့လို့ရှိတယ်လို့မယူဆကြဘူးလားအဲ့ဒီအသက်ကလေးကအမွေမွေးလာတဲ့အခါခန္ဓာကိုယ်ထဲမှာမပြတ်မစည်းပဲတည်နေပြီးတော့လူသေးလို့ခန္ဓာကိုယ်ပျက်စီးသွားတဲ့အခါကျတော့ဒီအသက်ဝိညာဉ်လေးကဘာဖြစ်တယ်တဲ့ဘာဖြစ်တယ်တဲ့သူရောပျက်စီးသွားတာလားမပျက်စီးဘူးတဲ့သေးတဲ့ခန္ဓာကိုယ်တွေကနေဒီအသက်ကလေးကထွက်သွားတယ်ဆိုမဟုတ်လားအဲ့လိုယူဆတာမဟုတ်လားအဲ့ဒီအသက်ကလေးကနှာခေါင်းကထွက်သလားမျက်စိကထွက်သလားပါးစပ်ကထွက်သလားဘယ်ဟာထွက်တုံးဟမ်ဘယ်ဟာထွက်သွားတော့အဲလူသေးတဲ့အခါအဲ့ဒီအသက်ကလေးထွက်သွားတာမမြင်ဘူးလားမမြင်ဘူးပါဘူးဒီတော့အဲ့ဒီအသက်ဝိညာဉ်ကရုပ်နဲ့နာမ်ခန္ဓာကိုယ်နဲ့စိတ်မှတပါးတိချာတည်မြဲနေတဲ့အသက်ဝိညာဉ်မရှိဘူးဆိုတော့လူသေးတဲ့အခါအဲ့ဒီအသက်ဝိညာဉ်ကထွက်သွားစရာလူသေးလားဘာလို့ဘာကြောင့်မလို့တော့မရှိလို့ရုပ်ခန္ဓာနဲ့စိတ်နှံပျက်စီးသွားတာကိုပဲသေတယ်လို့ခေါ်တာမဟုတ်လားတစုံတရာထွက်သွားတာရှိသေးသလားတကယ်လို့အဲ့ဒီသက်ကလေးဟာဝိညာဉ်လေးဟာတည်မြဲလျက်ရှိနေပြီးတော့အသက်ရှင်နေတော့မှတည်မြဲလျက်ရှိနေပြီးတော့သေတဲ့အခါမှာသေတဲ့လူခန္ဓာကိုယ်ကထွက်သွားပြီးနောက်ခန္ဓာကိုယ်တစ်ခုတည်းဝင်ပြီးတော့နောက်တဘဝဖြစ်ပြန်တယ်လို့ယူဆရင်မှားမလားမှားမလားဘာကြောင့်အသက်ဝိညာဉ်ကိုမရှိလို့မဟုတ်လားမရှိတဲ့ဟာကလူခန္ဓာကိုယ်ကထွက်เสียလို့သေးလားအဲ့ဒီမရှိတဲ့ဟာကဟိုဘက်ကကူးเสียလို့သေးလားမလို့ဘူးဒါပေမဲ့လို့နောက်ဘဝဆိုတာတော့ယုံနဲ့နံနဲ့ခန္ဓာကိုယ်နဲ့စိတ်ဖြစ်မနေဘူးလားအဲ့ဒီဖြစ်တာဟာဒီဘက်ကကူးသွားတာလားဟိုဘက်မှာအစ်စ်ဖြစ်တာလားဟုတ်ကဲ့လား ဒီဘက်ကအကြောင်းကြောင့်ကိုယ့်ဘက်မှာအကျိုးအနေနဲ့အသည့်ဖြစ်တာထင်ရှားတဲ့အကြောင်းကဘာလဲလို့ဆိုတော့ဒီဘက်ကရုပ်ခေါင်းပျက်စီးသွားခြင်းဟာအကြောင်းတရားစိတ်ခေါင်းပျက်စီးသွားခြင်းဟာအကြောင်းတရားမဟုတ်လားရုပ်ခေါင်းပျက်စီးခြင်းကြောင့်ရုပ်အသည့်ဖြစ်ရမယ်မဟုတ်လားစိတ်ဟောင်းပျက်စီးသွားခြင်းကြောင့်စိတ်အသည့်ဖြစ်ရတယ်မဟုတ်လားအဲ့တော့ဒီဘက်ကပျက်စီးခြင်းဟူသောအကြောင်းကြောင့်ဘုဘက်ကအသည့်ဖြစ်တာကိုပဲနောက်တဘဝလို့ခေါ်တာမဟုတ်လားအဟောင်းယုံနံချုပ်ပြဲပြန်တဖန်အသည့်ဖြစ်ပြဖြစ်ပေါ်သည်အဟောင်းယုံနံချုပ်ပြဲ့ပြန်တဖန်အသည့်ဖြစ်ပေါ်သည်ပါတဲ့တော့အတိဘယ်မေးတာလေယုံဟောင်းနံဟောင်းဖြစ်ပြက်သွားတဲ့အတွေ့အကြောင်းယုံအသည့်နံအသည့်ဖြစ်တယ်ဒီလိုမဟုတ်လားယုတ်ကောင်းနာဟောင်းပြည့်ခြင်းကအကြောင်းယုတ်အသည့်နာအသည့်ဖြစ်ခြင်းကအကျိုးအကြောင်းနဲ့ကျိုးအဟောင်းယုတ်နံချုပ်ပြည့်ပြန်တဖန်အသည့်ဖြစ်ပေါ်သည်ခုဘဝယုတ်နံချုပ်ပြည့်ပြန်တဖန်အသည့်ဖြစ်ပြန်သည်အခုဘဝယုတ်အခုဘဝနံချုပ်သွားပြည့်သွားပြီဆိုတော့အဲ့ဒီချုပ်သွားပြက်သွားခြင်းညောင်းဘာဖြစ်သလဲယုတ်အသည့်နာသည့်ပြန်ဖြစ်တယ်အဲ့ဒီယုတ်အသည့်နာသည့်ကြတော့ဘဝအနေနဲ့ခေါ်မဲဆိုရင်ဒီဘက်ဘဝခေါ်ရမလားဟိုဘက်ဘဝခေါ်ရမလားအဲ့ဒီယုတ်အသည့်နာသည့်ကဒီဘက်ဘဝကကူးပြီးဖြစ်တာလားဟိုဘက်ဘဝမှာအသည့်ဖြစ်တာလားအဲဒီဘဘဝကကူးတာရှိသလားဒီဘဘဝကမပြင်းမစည်းပဲတည်မြဲလျက်ဟိုဘဘဝကိုကူးသွားတယ်လို့ယူဆရင်ဖြင့်တည်မြဲအယူမှဟုတ်ကဲ့လားမအယူမှလဲပါဠိလိုသတ္တဒိဋ္ဌိဟုတ်ကဲ့လားတိမြဲအယူမှာဒီတော့အခုအများယူဆနေကြတာကဒီဘဘဝမှာမပြင်းမစည်းပဲအမြဲတည်နေတဲ့အသက်ဝိညာဉ်လေးရှိလို့အသက်ရှင်နေတယ်လို့မယူဆဘူးလားအဲ့ဒီအသက်ရှင်နေလို့အသက်ရှင်တဲ့လူအသက်ရှင်တဲ့ပုဂ္ဂိုလ်တတ္တဝါလို့ယူဆတာမဟုတ်လားအေးဒီတော့အသက်ရှိနေတယ်မပြတ်မစည်းပဲတည်မြဲနေတယ်အသက်ကလေးရှိနေတယ်လို့ယူဆတာဟာမှားသလားမှန်သလားအဲ့ဒါကိုအတ္တဒိဋ္ဌိအတ္တဝါဒခေါ်တယ်မြန်မာကအသက်ဝိညာဉ်လို့ခေါ်တယ်ပါဠိကအတ္တလို့ခေါ်တယ်ဟိန္ဒူဗြဟ္မဏတွေကလည်းအတ္တလို့ခေါ်တယ်မြန်မာတော့ဘာခေါ်လဲအဲ့ဒါလေးဟာအမွေမွေးကလေးကမပြင်းမစည်းပဲတည်မြဲလျက်ခန္ဓာကိုယ်ထဲမှာရှိနေတယ်ဒီလိုယူဆတာမဟုတ်လားအဲ့လိုယူဆရင်မြဲတဲ့နိစ္စတရားရှိတယ်ဆိုတဲ့အဓိပ္ပာယ်မဟုတ်ဘူးလားဒီတော့မြဲတဲ့နိစ္စတရားရဲ့လို့ရှိသလားဖြစ်ပြီးတော့ပြည့်လို့မမြဲတဲ့သဘောကြီးပဲအဲဒါမြဲနေတဲ့အသက်ဝိညာဉ်လေးဟာအမေမွေးကလေးကအခုချိန်ထိမသေးမီစัจ जा လူခန္ဓာကိုယ်မှာတည်ရှိနေတယ်လို့ယူဆရင်မြတ်စွာဘုရားတရားတော်နဲ့ kait ညီသလားမ kait ညီဘူးလားမကိုင်းကြီးရဲ့မှားသလားမှန်သလားဟုတ်ကဲ့လား ယောဂီတို့ဖောင်းနေပိန်နေဖောင်းနေပိန်နေရှုတဲ့အခါကျတော့ဖောင်းကြွလာတဲ့ဝမ်ဘက်ကဖောင်းကြွလာတဲ့ရုပ်သဘောလေးတွေ့တယ်အဲ့ဒါကိုစိတ်ကလေးကဖောင်းနေလို့ရှုလိုက်တယ်ရှုပြင်ဖောင်းနေလို့ရှုတဲ့စိတ်ကလေးကပျောက်မသွားဘူးလားနောက်တစ်ခါပိန်တဲ့ရုပ်ကလေးပေါ်လာပြန်တော့ပိန်တယ်လို့ရှုတဲ့စိတ်ကလေးကပြန်မပေါ်လာဘူးလားပေါ်လာတယ်ပေါ်လာပြီးပိန်တယ်လို့ရှုသိလိုက်တယ်ရှုသိလိုက်ပြီးပိန်တယ်လို့ရှုသိတဲ့စိတ်ကလေးကလည်းပျောက်သွားပြန်တယ်နောက်တစ်ခါပြန်ပြီးဖောင်းမှုလေးပေါ်လာပြန်တော့ဖောင်းမှုလေးပေါ်လာလို့ပဲသူ့ကိုရှုသိတဲ့စိတ်ကလေးတစ်ခုအသေးဖြစ်ပြန်တယ်ဒီလိုမဟုတ်လားဒီတော့အရှုခံဖောင်းယုတ်ပိန်ယုတ်ခန္ဓာကိုယ်ကလည်းဖြစ်ပြီးပြတ်တာပဲဖောင်းလိုက်ပြက်လိုက်ပိန်လိုက်ပြက်လိုက်ဖောင်းလိုက်ပြက်လိုက်ပိန်လိုက်ပြက်လိုက်ဒီလိုမဟုတ်လားသူ့ကိုရှုသိတဲ့စိတ်ကလည်းဖောင်းတာရှုသိလိုက်ပြက်ပြောက်သွားလိုက်ပိန်တာရှုသိလိုက်ပြောက်သွားလိုက်ဒီလိုမဟုတ်လားဒီတော့ရှုတဲ့အခါမှာအဲ့ဒီအရှုခံဖောင်းမှုပိန်မှုယုံနေရှုသိတဲ့စိတ်နံဒီနှမျိုးပဲတွေ့တယ်မဟုတ်လားအဲ့ဒီနှမျိုးမှတပါတခြားများတွေ့သေးလားမတွေ့ရင်ခုနအမြဲရှိနေတယ်ဆိုတော့အသက်ဝိညာဉ်ရှိတာလားမရှိတာလားရှိရင်တော့သူ့တွေ့ရမှာပေါ့မဟုတ်လားမရှိတော့သူ့ကိုတွေ့ရလားမတွေ့ဘူးဖောင်းကိုက်မှာဖောင်းရုပ်ပဲတွေ့တယ်ပိန်ကိုက်မှာပင်ရုပ်ပဲတွေ့တယ်အဲ့တော့အဲ့ဓာကြီးချင်းအပြင်လည်းပဲအမြဲတည်နေတဲ့အသက်ဝိညာဉ်ဆိုတာမရှိဘူးအတ္တဆိုတာမရှိဘူးအဲ့ဒါလို့မဆုံးပြတ်နိုင်ဘူးလားဆုံးပြတ်နိုင်တယ်ဟုတ်ကဲ့လားနည်းနည်းနားထောင်ကြည့်ပါဒီနေရာလေးတစ်ချက်ရှုစရာရှုတာနှစ်ခုသာမှန်စွာရှိပေသည်နားလည်သလားညာနာထောင်ကြီးရှုစရာရှုတာနှစ်ခုသာမှန်စွာရှိပေသည်ဘာနဲ့ပါပဲရှိရောရှုစရာဆိုတာဖောင်းယုတ်ပိယုတ်မဟုတ်လားရှုတာဆိုတာရှုသိတဲ့စိတ်မဟုတ်လားအဲ့ဒီနှမျိုးပဲရှိတယ်အဲ့ဒီနှမျိုးပြင်ဗာများတွေ့သေးတယ်ဟုတ်ကဲ့လားမသေးကြဘူးလားသိပါပါစဉ်ညာလျှောက်တဲ့အခါလဲကြွားတယ်လှမ်းတယ်ချတယ်မရှိဘူးလားရှိတော့ကလေးကကြွားတော့ကြွားတာလေးကိုကြွားတယ်လို့ရှုပြီးလိုက်တယ်ရှေ့လှမ်းလိုက်တော့လှမ်းတာလေးလှမ်းတယ်လို့ရှုပြီးလိုက်တယ်ခြေရောက်အောက်ပဲချလိုက်တော့ချတာလေးကိုချတယ်လို့ရှုသိလိုက်တယ်အဲ့တော့ခြေရောက်ကြွားခိုက်မှာကြွားတယ်လို့ရှုသိတဲ့အချိန်မှာဘာနဲ့ဘာပဲရှိတယ်လဲရှုစရာကဘာပါလဲကြွားရုပ်ကလေးဟုတ်ကဲ့လားရှုတာကရှုသိတဲ့စိတ်မှတ်တဲ့စိတ်ပေါ့ဟုတ်ကဲ့လားဒီနှစ်ခုပဲရှိတာပဲတခြားပါရှိတော့တွေ့လားရှုစရာရှုတာနှစ်ခုသာမှန်စွာရှိပေသည်နှစ်ခုအပြင်သက်ဝိညာဉ်မှန်ပင်မရှိပြီပါတယ်တော့နှစ်ခုအပြင်သက်ဝိညာဉ်မှန်ပင်မရှိပြီပါတယ်တော့ရှုစရာယုံနဲ့ရှုသိတဲ့စိတ်နှခုပဲတွေ့တယ်အဲ့ဒီနှခုမှတပါတည်မြဲနေတဲ့အသက်ဝိညာဉ်အတ္တလေးဆိုတာခန္ဓာကိုယ်ထဲမှာမတွေ့ရဘူးဒီလိုမဟုတ်လားတွေ့ရောတွေ့လားလက်တွေ့ပဲမဟုတ်ဘူးလားနှခုအပြင်သက်ဝိညာဉ်မှန်ပင်မရှိပြီဒီတော့မရှိတဲ့အသက်ဝိညာဉ်က လူသေးသွားလို့ရှိရင်လူခန္ဓာကိုယ်ရဲ့ကထွက်မလားမထွက်ဘူးလားဘာကြောင့်မထွက်တော့မရှိလို့မထွက်မှမထွက်ရဲ့ဟိုဘက်ကကူးစရာရှိသလားဒါဖြင့်ရင်ဘဝကူးတယ်ဆိုတဲ့စကားမရှိဘူးလားအဲ့ဒီစကားကိုဘယ်လိုသဘောပေါက်တော့ဘဝကူးတယ်ဆိုတာကူးတယ်ဆိုတာတခုခုကူးတယ်ဆိုတာဒီဘက်ကဟိုဘက်ကမပြတ်မစည်းပဲတည်မြဲလျက်ကူးသွားတာကိုကူးတယ်ခေါ်တာမဟုတ်လားဒါဖြင့်ဘဝအတ္တဖြစ်တာမှဒီဘက်ဘဝကဘာကူးသွားတော့မမကူးဘူးဒီဘက်ဘဝကအကြောင်းညောင်းဟိုဘက်ဘဝမှာအကျိုးဖြစ်တယ်ဟုတ်တယ်မဟုတ်လားဒါဖြင့်ရင်မကူးရင်ဘဝကူးတယ်ဆိုတဲ့ဇာတ်ဟာအဲ့ဒီဇာတ်ကိုဘယ်လိုစဉ်းစားရမလဲသဘောပေါက်တယ်လို့တဲ့တဲ့လေးရိုးရိုးလေးပြောသမှာဘဝကူးတယ်ဆိုတဲ့ဇာတ်ဟာအဲ့ဒီဇာတ်သုံးသင့်သလားမသုံးသင့်ဘူးလား
သ
ုံးသင့်ပါဗျာ။ဘာရောက်နှုံ
း
မကူးလို့ဟုတ်လားသုံးလို့ရှိရင်ကူးတယ်ဆိုတဲ့အဓိပ္ပာယ်မသက်ရောက်ဘူးလားကူးတယ်ဆိုတဲ့အဓိပ္ပာယ်သက်ရောက်ရင်မပြည့်မစည်းပဲတည်မြဲနေတဲ့တစ်ခုခုကကူးသွားတယ်လို့မယူဆပါလားအဲ့ဒါလို့ဆိုလို့ရှိရင်တည်မြဲပြီးကူးတယ်လို့ယူဆရင်အယူမှန်လားအယူမှားလားသတ္တတာဒိဋ္ဌိတည်မြဲอยู่မှာဟုတ်ကဲ့လားရှုစရာရှုတာနှစ်ခုသာမှန်စွာရှိလေသည်နှစ်ခုအပြင်သက်ဝိညာဉ်မှန်ပင်မရှိပြီထို့ကြောင့်သေလျင်သက်ဝိညာဉ်နောက်တွင်ပါဖြစ်တော့မဆက်ပြီဟုတ်ကဲ့လားနောက်ဘဝဆက်အောင်မလားဘာကြောင့်မဆက်တော့မရှိလို့ဟုတ်လားထို့ကြောင့်သေလျင်သက်ဝိညာဉ်နောက်တွင်မဆက်ပြီယင်းသို့မှန်သည့်သတ္တိတိကိဉ္ဤမြာယောဂီအဲ့ဒီအတိုင်းသဘောပေါက်ပြီဆိုလို့ရှိရင်တော့ဘာဒိဋ္ဌိကျင်းသွားတော့သတ္တရဒိဋ္ဌိသတ္တိဒိဋ္ဌိပြင်သွားပြီဟုတ်ကဲ့လားဒါဖြစ်ရင်မရှိတဲ့အသက်ဝိညာဉ်ကလူသေးသွားတဲ့အခါသူလဲပြည့်စဲပြည့်စည်သွားတယ်ဆိုတော့ဥစ္စေရဒိဋ္ဌိရောဟမ်ဥစ္စေရဒိဋ္ဌိရောဘယ်လိုဖြစ်သွားမလဲဘာကြောင့်အသက်ဝိညာဉ်ကရှိကိုမရှိလို့မရှိတော့သူကဒီဘဝမှာပဲပျက်စီးเสียလို့သေးသလားသူဆက်သွားမှဘဝဖြစ်မယ်သူမဆက်ဘူးဆိုရင်ဘဝမရှိတော့ဘူးဆိုလို့ပြောเสียလို့သေးလားဒါပေတဲ့အသက်ဝိညာဉ်မရှိလို့အသက်ဝိညာဉ်ကမဆက်တော့လည်းပဲလူသေးသွားရင်ဒီဘဝယုတ်ဒီဘဝနံပျက်စီးခြင်းဟူသောအကြောင်းကြောင့်ဘာဖြစ်မလဲအဲဟိုဘဝမှာယုတ်အသေးနံအသေးခန္ဓာကိုယ်အသေးစိတ်ဖြစ်ခြင်းဆိုတဲ့အကျိုးရှိတယ်ဟုတ်တယ်မဟုတ်လားအဲ့ဒါလို့ဆိုတော့ဘဝချင်းပြတ်သလားမပြတ်ပါဘူးဒီတော့ဥစ္စေရဒိဋ္ဌိဆိုတာယုတ်အသည့်နာအသည့်မဖြစ်ဖဲပြတ်ဆဲသွားတယ်သွားတာကိုခေါ်သလားတည်မြဲနေတဲ့အသက်ဝိညာဉ်ကဒီဘဝမှာပျက်စီးသွားတယ်လို့ခေါ်တာလားသွားတာကိုခေါ်တာလားခေါ်တာပါဟုတ်ကဲ့လားဒီတော့မရှိတဲ့အသက်ဝိညာဉ်ကဒီဘဝမှာပျက်စီးတယ်လို့ပြောเสียလို့သေးလားမလို့တော့ရဲ့ဥစ္စေရဒိဋ္ဌိရောကင်းမသွားဘူးလားယင်းသို့မှန်သည်ပြတ်ဒိဋ္ဌိကင်းဤမြာယောဂီဟုတ်ကဲ့လားအဲ့ဒီအတိုင်းသဘောပေါက်ပြီဆိုလို့ရှိရင်တော့ ဥစ္စေရဒိဋ္ဌိပြတ်ဒိဋ္ဌိလဲကင်းသွားတာပဲသဘောမပေါက်เสียလဲမလို့ဘူးယောဂီမှာတော့ရှုသိနေလို့ရှိရဲ့ကိုယ်တွေတွေ့နေတာပဲဖောင်းနာရှုလဲဖောင်းနာနဲ့ရှုသိစိတ်ပဲရှိတယ်ပိန်နာရှုလဲပိန်နာနဲ့ရှုသိစိတ်ပဲရှိတယ်ကြွရာရှုလဲကြွရာနဲ့ရှုသိစိတ်ပဲရှိတယ်ခြားရာရှုလဲခြားရာနဲ့ရှုသိစိတ်ပဲရှိတယ်ကိုယ်ရာရှုလဲကိုယ်ရာနဲ့ရှုသိစိတ်ပဲရှိတယ်ထမင်းစားတဲ့အခါမှာဝါးတယ်ဝါးတယ်လို့ရှိပြန်တယ်ဝါးတာနဲ့ရှုသိစိတ်ပဲရှိတယ်ဝါးတဲ့ယုံနဲ့ရှုသိတဲ့စိတ်မှတပါတခြားတည်မြဲနေတဲ့ကံလန်ကံလန်အရာလေးမျှတွေ့လားမတွေ့ရဲ့အဲ့ကံလန်ကံလန်အတ္တဝိညာဉ်ရှိလားမရှိဘူးလားမရှိတဲ့အတ္တဝိညာဉ်ကနောက်ဘဝဆက်အောင်မလားမဆက်တော့ဗာဒိဋ္ဌိကိနောမဆက်တော့အဲ့ဒီမရှိတဲ့အသက်ဝိညာဉ်ကဒီဘဝတွင်ပြတ်ဆဲသွားအောင်မလားပြတ်ဆဲပါဒီတော့ဗာဒိဋ္ဌိกินသွားတော့ဟုတ်ပြီလားရှုစရာရှုတာနှစ်ခုသာမှန်စွာရှိပေသည်နှစ်ခုအပြင်သက်ဝိညာဉ်မှန်ပင်မရှိပြီထိုကြောင့်သေးလင်းသက်ဝိညာဉ်နောက်တွင်မဆက်ပြီးယင်းသို့မှန်သည့်ဆက်ဒိဋ္ဌိကင်းဤမြတ်ယောဂီထိုကြောင့်သေးလင်းသက်ဝိညာဉ်ဤတွင်မပြတ်ပြီးဤတွင်ဆိုတာဒီဘဝမှာဒီသက်ဝိညာဉ်ပြတ်ဆဲသွားတာဆိုတဲ့အယူဆဒီသက်ဝိညာဉ်ဟာပြတ်ဆဲဒီဘဝမှာလည်းပြတ်ဆဲတယ်လို့မရှိဘူး။ဘာကြောင့်လဲရှိကိုမရှိလို့ယင်းသို့မှန်သည့်ပြတ်ဒိဋ္ဌိကင်းဤမြတ်ယောဂီသဘောပေါက်တယ်နော်။ gain ဆိုရှုစရာရှုတာနှစ်ခုသာမှန်စွာရှိပေသည်သို့နှခုအပြင်သက်ဝိညာဉ်မှန်ပင်မရှိပြီသို့ထိုကြောင့်သေလင်သက်ဝိညာဉ်နောက်တွင်မဆက်ပြီးဆိုအဲ့ဒီအတိုင်းသဘောပေါက်ရင်ဗာဒိဋ္ဌိကင်းလို့သတ္တရာဒိဋ္ဌိဆက်ဒိဋ္ဌိကင်းတယ်ဟုတ်ကဲ့လားယင်းသို့မှန်သည့်သက်ဒိဋ္ဌိကင်းဤမြတ်ယောဂီသို့ဗာဒိဋ္ဌိကင်းတော့လဲဥစ္စေရာဒိဋ္ဌိကင်းအောင်တော့ဘယ်လိုသဘောပေါက်ရမှာတော့အသက်ဝိညာဉ်ဒီဘဝမှာပြတ်ဆဲသွားတာမရှိဘူး။ဘာကြောင့်လဲ။ပြတ်ဆဲเสียအသက်ဝိညာဉ်ကိုမရှိလို့။အဲတော့အသက်ဝိညာဉ်ဒီဘဝတွင်ပြတ်ဆဲတယ်လို့ယူဆရင်ဥစ္စေရာဒိဋ္ဌိ။အခုတော့ပြတ်ဆဲเสียအသက်ဝိညာဉ်မရှိလို့မပြတ်ဆဲဘူးလို့ယူဆတော့ဥစ္စေရာဒိဋ္ဌိကင်းသွားရောဟုတ်ကလား။ထို့ကြောင့်ဒေလင်သက်ဝိညာဉ်ဤတွင်မပြတ်ပြီဤတွင်ဆိုတာဤဘဝတွင်ပြတ်ဆဲသွားတာမဟုတ်ဘူးဘာကြောင့်လို့မရှိလို့ဟုတ်လားထို့ကြောင့်သေလင်သက်ဝိညာဉ်ဤတွင်မပြတ်ပြီဆိုယင်းသို့မှန်သည့်ပြတ်ဒိဋ္ဌိကင်းဤမြတ်ယောဂီ ယတ်ဒိဋ္ဌိဆိုတာဗာဒိဋ္ဌိလေယင်းသို့မှန်သည
်
ပြတ်ဒိဋ္ဌိကင်းဤမြတ်ယောဂီအဲ့ဒီအများယူဆနေကြတဲ့ထင်းနေကြတဲ့ခန္ဓာကိုယ်နဲ့စိတ်မှတပါးယုတ်နဲ့နာမတပါးခန္ဓာကိုယ်ထဲမှာတည်မြဲနေတဲ့အသက်ဝိညာဉ်လေးရှိတယ်လို့ယူဆရင်မှန်သလားမှားသလား အဲ့ဒီအသက်ဝိညာဉ်ကိုပါဠိကအတ္တလို့ခေါ်တယ်ဟုတ်လားပါဠိဘာသာနဲ့ဘာခေါ်လဲအဲ့ဒီအတ္တရှိတယ်လို့ယူရင်အဲ့ဒီအယူမှားသလားမှန်သလားဒါဖြင့်အဲ့ဒီအတ္တအယူမှားကိုပါဠိလိုဘယ်လိုခေါ်ရမလဲအတ္တဒိဋ္ဌိဟုတ်ကဲ့လားမပြည့်မစည်ပဲတည်မြဲနေတဲ့အသက်ဝိညာဉ်အတ္တရှိတယ်လို့ယူဆတဲ့အယူမှားဟုတ်ပြီလားဒါကြောင့်မြတ်စွာဘုရားကအနတ္တအတ္တဆိုတာမရှိဘူးမဟုတ်ဘူးလို့ခေါ်တာအနတ္တဆိုတာဘာအဓိပ္ပာယ်လဲအသက်ဝိညာဉ်အတ္တဆိုတာမရှိဘူးမဟုတ်ဘူးအများကထင်နေတာမသိလို့ထင်နေတာဘာလို့မသိတာလဲမရှုလို့ရှုတဲ့လူကတော့မသိဘူးလားရှုတဲ့လူကတော့ရှုเสียယုံနဲ့ရှုရှုတဲ့စိတ်နန္ဒာတစ်ခုပဲရှိတာပဲဆိုတာတွေ့နေတာလက်တွေ့ပဲမဟုတ်လားအဲအဲ့တော့မသိဘူးလားအဲမရှုတဲ့လူကတော့မသိတော့ထင်မနေဘူးလားဘလို့ထင်နေလဲအဲသဝိညာဉ်အတ္တရှိတယ်လို့ထင်နေတယ်ဒါကြောင့်မို့လို့ပဲတရေတစီလဲကြောက်နေကြတာပေါ့မဟုတ်ဘူးလားတရားတစေဆိုတာလူခန္ဓာကိုယ်ကအသက်ဝိညာဉ်ကထွက်သွားပြီးတရားတစေဖြစ်နေတယ်လို့ယူဆတာမဟုတ်လားအဲဒါတရားတစေကြောက်ချင်းရဲ့အကြောင်းဟာဘာလဲဆိုတော့အတ္တမရှိဘူးအသက်ဝိညာဉ်မရှိဘူးဆိုတာမသိရင်းပဲဟုတ်တယ်မဟုတ်လားမသိလို့ပဲသိရင်တော့ကြောက်เสียရှိသေးလားဘာကြောင့်မရှိတော့တရေတစေကိုမရှိလို့မဟုတ်လားမရှိဘူးဆိုတာသေချာသိတော့ဘောဟုတ်လားသေချာသိတော့ကြောက်အောင်မလားတို့လည်းငယ်ငယ်တုန်းကတော့ကြောက်တယ်နောက်ကြီးလာတော့မကြောက်တော့ဘူးဘာဖြစ်လို့တော့ငယ်ငယ်တုန်းကတော့မသိတော့ထင်းမနေဘူးလားအဲထင်းနေတယ်တကယ်တော့ရှိသလား ညမောင်မောင်မိုင်းမဲ့ခီးသွားတယ်ဆိုလို့ရှိရဲ့လေလေးကတဖြူတိုက်တော့လမ်းဘေးကချုပ်ပုတ်ကလေးကမလုပ်ဘူးလားအဲ့တော့ရှိတယ်ထင်တဲ့လူကတော့အဲ့ဒါကိုဘာပြောမလဲဟာတရားဤထလာပြီမဟုတ်ဘူးလားအဲမရှိဘူးဆိုရသည်လို့သိထားတဲ့လူကတော့ဟုတ်တာချုပ်ဖို့လေတိုက်တာပဲလို့သဘောပေါက်မှာပေါ့မဟုတ်ဘူးလား။အဲတရေတစီကြောက်ကြသေးလား။ဘာကြောင့်မရှိလို့ဟုတ်ကဲ့လား။သို့တော်လည်းပဲပြိတ္တာဆိုတာကတော့ရှိတာပေါ့။ပြိတ္တာဘဝဆိုတာတရားမကောင်းမှုအကုသိုလ်ပြုလို့သေသွားရင်စင်စင်ရဲ့ရဲ့ပြိတ္တာဘဝအဲ့ဒီမှာရောက်နေတာတွေတော့ရှိတာပေါ့တခါတည်းရန်လာပြီးအစာအသောက်တောင်းတာတွေရှိတယ်လေကျန်ကမှလည်းပါတယ်ဒီခုဒီလောကမှလည်းတခါတည်းရန်တွေ့ရတာပေါ့အဲ့ဒီတွေ့ရတာပြိတ္တာတွေပဲသရေတစီဟုတ်လားကြောက်ရမှလားသနာရမှလားအဲ့သနာရမှသဘောပေါက်ပြီနော်တခုပြောမလို့နော်စဉ်းစားစဉ်းစားယဟန္နာပရိနိဗ္ဗာန်စံသွားတော့ဘဝဖြစ်ခြင်းနဲ့တဏှာရှိသေးလား ဘဝဖြစ်ခြင်းနဲ့တဏှာမရှိရင်ယဟန္နာမှာနောက်ရုပ်အသစ်နာအသစ်ဖြစ်ပါဦးမလား အဲ့တော့သူရဲ့ယုံနာဟာအစဉ်ဟာဒီဘဝမှာပဲဖြစ်ပြည့်အစဉ်ရသွားပြီဒီလိုမဟုတ်လားနောက်ထပ်ဆက်မဖြစ်တော့ဘူးအဲ့ဒါကူများဥစေဒဒိဋ္ဌိလို့ပြောရင်မှန်သလားမှားသလားဘာကြောင့်မလဲယဟန္နာရဲ့အသက်ဝိညာဉ်အတ္တကပြတ်သွားတာလားဒါမှမဟုတ်ဘဝတဏပယ်လိုက်လို့ဘဝအသက်မဖြစ်တာလားဘဝတဏပယ်လိုက်လို့ဘဝအသက်ဖြစ်တာပါဘုရားအဲ့ဒါဥစ္စေဒဒိဋ္ဌိခေါ်ရမလားမှန်ပါပါဘုရားခေါ်ရင်မှားသလားမှန်သလားမှန်ပါပါတချို့အဲ့လိုပြောကြတာရှိတယ်ယုတ်အသက်နာအသက်ဆက်မဖြစ်တာဟာဒါဥစ္စေဒဒိဋ္ဌိတဲ့အဲ့တော့အဲ့ဒါလို့ပြောရင်နားလည်လို့ပြောတာလားမလည်လို့ပြောတာလားဥစ္စေရဒိဋ္ဌိသဘောကိုနားမလည်လို့ပြောတာဟုတ်ကဲ့လားနောက်တစ်ခုလိုက်မရွတ်နဲ့ဒီဟာပဲတစ်မျိုးဆောင်ဖို့လုပ်မယ်နားထောင်သဘောပေါက်အောင်ခုဘဝယုံနံချုပ်ပြဲပြန်တဖန်အသည့်ဖြစ်ပေါ်သည်သဘောပေါက်လားအဟောင်းယုံနံချုပ်ပြဲပြန်တဖန်အသည့်ဖြစ်ပေါ်သည်အဓိပ္ပာယ်ပါတော့ယုံဟောင်းနံဟောင်းချုပ်ပြဲသွားရင်ယုတ်သင်နံသည့်ဖြစ်တယ်ဟုတ်တယ်မလားယုတ်ဟောင်းနံဟောင်းချုပ်ချင်းပြက်ချင်းကအကြောင်းယုတ်သည်နံသည်ဖြစ်ချင်းကအကျိုးအဲ့ဒါကို24ပစ္စည်းထဲမှာနတ္ထိပစ္စည်းဝိကတပစ္စည်းလို့ခေါ်တယ်နတ္ထိပစ္စည်းဆိုတာမရှိခြင်းတည်းဟူသောအကြောင်းပဲမာမရှိတာလေယုတ်ဟောင်းနံဟောင်းမရှိခြင်းတည်းဟူသောအကြောင်းဝိကတဆိုတာကင်းញံကင်းញံနဲ့မရှိခြင်းနဲ့အတူတူပဲအဲဒါဝိကတပစ္စည်းမကင်းញံဟူသောအကြောင်းနဲ့အတိဘေကယုတ်ဟောင်းနှံဟောင်းကင်းသွားပြီဒီအကြောင်းကြောင့်ပဲနောက်ကအသည့်ဖြစ်တယ်ဒါကလည်းလက်တွေ့ပဲမဟုတ်လားအဟောင်းယုတ်နှံချုပ်ပြဲပြန်တဖန်အသည့်ဖြစ်ပေါ်သည်ဖောင်းယုတ်ကလေးပျောက်သွားပြက်သွားပြီဆိုတော့ပြီးသွားရောပေါ့မပြီးဘူးလားဘာဖြစ်တော့ပိန်ယုတ်ကလေးပေါ်လာတာပေါ့ဟုတ်လားဖောင်းယုတ်ကလေးပျောက်သွားလို့သာပိန်ယုတ်ဖြစ်တာမဟုတ်တာဖောင်းတာလည်းမပျောက်ဖဲနဲ့တစ်ဆက်တည်းများတစ်နေလုံးဖောင်းနေရင်ပိန်ယုတ်ဖြစ်ပါမလားအဲ့လိုတစ်နေလုံးဖောင်းနေဆိုတော့ယုတ်ကတော့ဖြည့်သလားဖောင်းပြီးတော့ပြက်သွားတယ်ပြက်သွားတာနဲ့ပိန်ယုတ်ကလေးပေါ်လာတယ်ဒီလိုမဟုတ်လားအဲ့ဒါကတော့မသေးကြဘူးလားအဟောင်းယုံနံချုပ်ပြဲပြန်တဖန်အသည့်ဖြစ်ပေါ်သည်ခုဘဝယုံနံချုပ်ပြဲပြန်တဖန်အသည့်ဖြစ်ပြန်သည်ပါတယ်တော့အခုဘဝရောအခုဘဝနံချုပ်သွားပြက်သွားပြန်တော့ရုပ်အသည့်နာသည့်ဖြစ်ပြန်တယ်ဟုတ်တယ်မဟုတ်လားအဲ့တော့ဒီဘဝရောဒီဘဝနာပြက်သွားပြီးမှဖြစ်တဲ့ရုပ်အသည့်နာသည့်ဟာဒီဘဝတည်းလားနောက်ဘဝတည်းလားအဲ့တော့နောက်ဘဝဆိုတာဖြစ်မနေဘူးလားမရှိဘူးလားရှိတယ်ဒါပြန်ဒီဘဝနဲ့ဒီဘဝအဆက်ပြတ်သလားဒါဖြင့်ဒီဘက်ဘဝကဟိုဘက်ဘဝဘာကူးတယ်လဲဘာမှမကူးပါဘူးဒီဘဝကအကြောင်းကြောင့်ဟိုဘဝမှာအကျိုးဖြစ်တာဒါပဲရှိတယ်နော်ခုဘဝယုံနံချုပ်ပြဲပြန်တဖန်အသည့်ဖြစ်ပြန်သည်ဟောင်းချုပ်သစ်ဖြစ်ကြောင်းကျိုးစေညံလက်နိုင်ရမည်ဟောင်းချုပ်သစ်ဖြစ် အဟောင်းချုပ်ပြတ်သွားခြင်းကြောင့်အသည့်ဖြစ်ပေါ်တယ်ဆိုတာဉာဏ်လှစ်ပြီးသိပါတဲ့အကြောင်းအကျိုးသဘာဝဟောင်းချုပ်သည့်ဖြစ်ကြောင်းကျိုးစေဉာဏ်လှစ်နိုင်ရမည်သို့တော်လည်းပဲဘဝအသည့်ဖြစ်တာမှာတခြားအကြောင်းတွေရှိပါသေးတယ်တဲ့ဒါကတော့အဟောင်းပြတ်သွားခြင်းကြောင့်အသည့်ဖြစ်တာတော့ပရာဏအကြောင်းသူတို့လည်းတခြားအကြောင်းတွေရှိသေးတယ်တဲ့အဝိဒနာဥပါဒံကံအကြောင်းတလီကံဆိုတာကုသိုလ်ကံအကုသိုလ်ကံကုသိုလ်ကံဆိုတာကောင်းတဲ့အလုပ်အကုသိုလ်ကံဆိုတာမကောင်းတဲ့အလုပ်ကောင်းတဲ့အလုပ်လုပ်တဲ့ပုဂ္ဂိုလ်ကအဲ့ဒီကောင်းတဲ့အလုပ်ဒီဟုသောအကြောင်းကြောင့်သူဘဝအသည့်ဖြစ်အောင်ပါပဲ။ဘာကြောင့်လဲဆိုအကြောင်းရှိနေပြီလေ။ကောင်းတဲ့အလုတ်ဆိုတဲ့အကြောင်းရှိနေပြီ။အလုတ်ရှိရင်အဲ့ဒီအလုတ်ကြောင့်အကျိုးတစ်ခုကတော့ဖြစ်ရတယ်မဟုတ်လား။အကျိုးတစ်ခုကတော့ဖြစ်ရတယ်။လူများပင်မလို့မလို့အိတ်လိုက်ပြီဆိုရင်အိတ်ချင်းဆိုတဲ့အလုတ်လုံးလိုက်တယ်။ဒါပြန်အိတ်ချင်းဆိုတဲ့အလုတ်ဒီဟုသောအကြောင်းကြောင့်ဘာအကျိုးရအရေးဝါခြင်းလမ်းဆန်းခြင်းအင်အားပြည့်ခြင်းဆိုတဲ့အကျိုးမဖြစ်ဘူးလားအာလူဟာခยีသွားလားအစားတော့ကလည်းမစားလို့ချားနေတယ်ကိုင်ဟောဒီမှာထမင်းပွဲစားပါအောင်ဆိုပြီးပြင်ပြီးကျွေးလိုက်တယ်စားခြင်းအလုပ်သူလုပ်လိုက်တယ်စားခြင်းအလုပ်ကြောင့်ဘာအကျိုးရှိတော့ဟဲ့အားဖြစ်ခြင်းအကျိုးမရှိဘူးလားဒီကအလုတ်လုတ်တယ်ဆိုရင်သူရဲ့အကျိုးတစ်ခုကတော့ရှိရတယ်မဟုတ်လားကောင်းတဲ့အလုတ်လုတ်ရင်မကောင်းတဲ့အလုတ်လုတ်ရင်ဒီလိုဖြစ်ရမယ်မဟုတ်လားအဲ့တော့အဲ့ဒီအလုတ်ကိုပဲကံလို့ခေါ်တာဟုတ်ဒီဘဝကကောင်းတာလုတ်ပြီးရင်ကောင်းတဲ့လုတ်ဆိုတဲ့အကြောင်းညောင်းဘဝအသည့်မှာအကျိုးတော့ဖြစ်ရမှာမဟုတ်လားဘာအကျိုးဖြစ်မလို့ကောင်းတဲ့အကျိုးဖြစ်မယ်ပေါ့ကောင်းတဲ့အကျိုးဖြစ်ရင်ကောင်းတဲ့ဘဝရမယ်ကောင်းကျိုးချမ်းသာတွေခံစားရမယ်ဒီဘဝကမကောင်းတာတွေလုပ်ပြီးရင်မကောင်းတာလုပ်ခြင်းဆိုတဲ့ကံအကြောင်းတရားကြောင့်သူ့မှာအကျိုးရှိရမယ်မဟုတ်လားအဲ့တော့ဟိုဘက်ဘဝဘာအကျိုးဖြစ်မလို့ဒီတော့အဲ့ဒီကံခေါ်တဲ့အလုပ်ကြောင့်လည်းပဲနောက်မှာဘဝအသည့်ဖြစ်တဲ့ဖြစ်ချင်းဆိုရဲအကျိုးရတယ်ဟုတ်လားသို့တော်လည်းပဲကောင်းတာလုပ်တိုင်းမကောင်းတာလုပ်တိုင်းဘဝသည်ဖြစ်တာတော့မဟုတ်ဘူးသူ့မှာအဖို့ပါရသေးတယ်ကောင်းတဲ့လားကောင်းတာလုပ်တဲ့အခါလည်းအဖို့ပါရတယ်မကောင်းတာလုပ်တဲ့အခါလည်းအဖို့ပါရတယ်အဲ့ဒါမှဘဝသည်ဖြစ်တာယဟန္တာတွေကကုသိုလ်ကောင်းမှုတွေမပြုဘူးလားပြုတယ်ကုသိုလ်ကောင်းမှုပြုပေမဲ့ယဟန္တာပြိဋိဘံစံတော့အဲ့ဒီကောင်းမှုကအကြောင်းတရားကြောင့်ဘဝအသည့်ဖြစ်လာဘာကြောင့်မဖြစ်တော့အဖို့မပါလို့မဟုတ်လားအဲ့ဒီကံဆိုတဲ့အလုပ်မှာဘဝတဏဆိုတဲ့အဖို့မပါဘူးမပါတော့ဘဝအသည့်မဖြစ်ဘူးယဟန္တာမှာတပါးကြံတဲ့ပုဂ္ဂိုလ်တွေမှာတော့အလုတ်လုတ်လို့ရှိရင်သေခြင်းနဲ့လူများရှိလားမသေခြင်းဘူးဆိုတာရှင်ဉာဏ်မဟုတ်လားရှင်ဉာဏ်နဲ့ဆိုတာဘဝတဏမဟုတ်ပေဘူးလားအဲ့တော့ကောင်းမှုကုသိုလ်လုပ်ရင်အဲ့ဒီရှင်ဉာဏ်စိတ်ကလေးတွဲမပါဘူးလားပွာတော့အဲ့ဒီရှင်ဉာဏ်စိတ်ဘဝတဏကတွဲခေါ်လိုက်တော့ကုသိုလ်ကံကလည်းကောင်းတဲ့အကျိုးဖြစ်ပေါ်စေရတယ်မကောင်းတဲ့အလုတ်အကုသိုလ်ကံကလည်းမကောင်းတဲ့အကျိုးဖြစ်ပေါ်စေရတယ်ဒီလိုမဟုတ်လားအဲဒါကံတက်တဲ့နဲ့လည်းမဟုတ်သေးဘူးသူ့အဖို့ပါရသေးတယ်သူ့ဖို့ကဘယ်သူတော့တဏှာအဲ့ဒီတဏှာဟာအာသိလို့ရှိရင်တော့ဘဝအသည့်ဖြစ်ခြင်းမှဖြစ်မှာဖြစ်ခြင်းနဲ့စိတ်အာသိနေရင်ဘဝအသည့်ဖြစ်ခြင်းမှဖြစ်မှာအာကောင်းမှဘဝအသည့်ဖြစ်တယ်အဲ့ဒီအာကောင်းတဲ့တဏှာကိုဥပါဒံလို့ခေါ်တယ်အားကောင်းတဲ့တဏှာကိုပါခေါ်လဲဥပါဒံလို့ခေါ်တယ်။ဒ
ဒါဖြင့်အဲ့ဒီဘဝအသည့်ဖြစ်ခြင်းနဲ့ဘဝတဏဘဝအသည့်မဖြစ်မနေနိုင်ဘူးလို့ဆွဲလန်းတဲ့ဥပါဒါအဲ့ဒါတွေဘာကြောင့်ဖြစ်တာအဲမသိလို့မဟုတ်ဘူးလားဘဝအသည့်ဖြစ်လို့ရုပ်အသည့်နာမ်အသည့်ဖြစ်ရုပ်ဆင်းရဲနာမ်ဆင်းရဲကစပြီးဆင်းရဲတွေဖြစ်အောင်မှာပဲဆိုတာသဘောမပေါက်လို့ဟုတ်တယ်မဟုတ်လားအဲ့ဒီသဘောမပေါက်တာကိုမသိဘူးလို့ခေါ်တာမဟုတ်လားအဲ့ဒီမသိတာကိုပါဠိလိုအဝိဇ္ဇာဟုတ်ကဲ့လားအဲ့တော့အကြောင်းဘယ်နှမျိုးတွေ့လဲကံဆိုတဲ့အကြောင်းလည်းတွေ့တယ်ဘဝတဏှာအကြောင်းလည်းတွေ့တယ်ဥပါဒံဆွဲလန်းနေတဲ့ဥပါဒံဆိုတဲ့အကြောင်းလည်းတွေ့တယ်အဲ့ဒါလို့ဆွဲလန်းအောင်မသိရင်ဆိုတဲ့အဝိဇ္ဇာအကြောင်းလည်းတွေ့တယ်ဟုတ်တယ်လားဘယ်နှကြောင်တွေ့တော့ပါပါတော့အာဝိဇ္ဇာတဏ္ဏဥပါဒါကံဟုတ်ကဲ့လားအဲ့တော့သူတို့ကဝိုင်းကူပေးလိုက်တော့ယုတ်ဟောင်းနာအဟောင်းပြက်သွားတာနဲ့တပိုင်းနဲ့တည်းသူတို့အကူအညီကြောင်းပဲအကြောင်းစုံသွားတော့ယုတ်သည်နာသည်ဖြစ်တော့အဲ့ဒါကိုပါခေါ်လိုက်တယ်လေ။နောက်ဘဝတမလွန်ဘဝဒီလိုခေါ်တာမဟုတ်လား။သိကြလား။သဘောပေါက်လား။အဲ့ဒီတော့ဟောင်းချုပ်သည်ဖြစ်ကြောင်းကျိုးစေညာလက်နိုင်ရမည်။ဟောင်းချုပ်ခြင်းသည်ဟူသောအကြောင်းကြောင့်အသည့်ဖြစ်တယ်ဆိုတော့အကြောင်းအပြင်တခြားအကူအညီအကြောင်းတွေရှိပါသေးတယ်အဝိဇ္ဇာတဏှာဥပါဒာကံဟုတ်လားဒါကြောင့်အဝိဒနာဥပါဒံကံအကြောင်းဓလီဒီကြောင်းတွေပါသေးတယ်အဝိဒနာဥပါဒံကံအကြောင်းဓလီယဟနာကတော့အသက်ရှင်နေတဲ့ဘဝဖြစ်ခြင်းနဲ့ဖြစ်ခြင်းလောက်အောင်ဆွဲလန်းတဲ့ဥပါဒံမရှိဘူး။ဘာကြဥပါဒံမရှိလဲဆိုဖြစ်ခြင်းနဲ့စိတ်တဏှာမရှိလို့။ဘာကြောင့်သူကတဏှာမရှိရတယ်လဲလို့ဆိုတော့သိလို့မဟုတ်လား။ရုပ်ဖြစ်သည်များရုပ်ဆင်းရဲနာမ်ဖြစ်သည်များနာမ်ဆင်းရဲဖြစ်နေတာပဲလို့သိတော့အဝိဇ္ဇာရှိသေးလား။မသိတာကအဝိဇ္ဇာသိတာကဝိဇ္ဇာဟုတ်ကဲ့လားမသိမှုအဝိဇ္ဇာယဟနာမှာရှိသေးလားမရှိတော့သူလောက်တဲ့ကုသိုလ်ကံမှာတဏှာအဖို့ပါသေးလားဥပါဒံအဖို့ဘောပါသေးလားမပါတော့သူဘဝအသည့်ဖြစ်အောင်မလားဟုတ်ပြီလားအဝိဒနာဥပါဒံကံအကြောင်းဓလီအကြောင်းရှိကကျိုးဖြစ်ရလောကတံထွာရှိလေသည်လောကသမဘာကအကြောင်းရှိရင်အကျိုးဖြစ်ရမှာမဟုတ်ချအကြောင်းရှိအကြောင်းမရှိရင်တော့အကျိုးမဖြစ်ဘူးအကြောင်းမရှိရင်တော့အကျိုးကမဟုတ်ချဖြစ်ကိုဖြစ်ရမှာမဖြစ်ဘဲမနေဘူးအကြောင်းရှိကကျိုးဖြစ်ရလောကတံထွာရှိလေသည်အဲ့ဒီတော့ဘဝဟောင်းနဲ့ဘဝသည်အခုဘဝနဲ့တမလွန်ဘဝဘယ်လိုများအဆက်အသွယ်ရှိသေးတော့ဆက်သွားတယ်လို့ပြောတာမဟုတ်ဘူးเนาะဘယ်လိုအဆက်အသွယ်ရှိသေးရောအဲအကြောင်းနဲ့အကျိုးအနေနဲ့ဆက်သွယ်မနေဘူးလားဒီဘဝမှာဖြစ်တဲ့အဝိဇ္ဇာတဏှာဥပါဒံကံကအကြောင်းဒီဘဝရုံနာချုပ်ခြင်းကအကြောင်းဟိုဘဘဝမဘဝသည်ဖြစ်ခြင်းကအကျိုးအဲ့တော့တဘဝနဲ့တဘဝအကြောင်းအကျိုးအနေနဲ့ဆက်သွယ်နေတော့ပြတ်ဆဲသွားတယ်လို့ယူဆရမလားမဆရာဘူးအကြောင်းနဲ့အကြောင်းအကျိုးအနေနဲ့ဆက်သွယ်နေတယ်ကြောင်းကျိုးမကင်းဘဝချင်းအလင်းမပြတ်မှတ်ရမည်ကြောင်ကျိုးမကင်ဘဝချင်းအရှင်းမပြမှားရမည်အဲ့တော့အဆက်ပြတ်သွားတာမဟုတ်ဘူးအကြောင်းကျိုးအနေနဲ့ဆက်သွယ်မှုကရှိနေတယ်ဆိုတော့ ဘာဒိဋ္ဌိတခါကင်းသွားပြန်လဲဟမ်အုတ်စေရာဒိဋ္ဌိကင်းသွားပြန်ရောအုတ်စေရာဒိဋ္ဌိကတော့လုံးဝပြတ်ဆဲသွားတာမဟုတ်လားအခုကလုံးဝပြတ်ဆဲသလားအကြောင်းအကျိုးအနေနဲ့ဆက်သွယ်မှုရှိမနေဘူးလားဒါကြောင့်ကြောင်းကျိုးမကင်းဘဝချင်းအရှင်းမပြမှရမည်ယင်းသို့မှန်သည်ပြတ်ဒိဋ္ဌိကိဤမြတ်ယောဂီအဲ့တော့အကြောင်းအကျိုးအနေနဲ့အဆက်အသွယ်တာပဲရှိတယ်ဒီဘဝကတည်မြဲလျက်ဟိုဘက်ဘာဘို့ဟိုဘက်ဘဝဘာမှမကူဘူးဆိုတာသိကြမသွားဘူးလားသိကြပါဘူးအဲ့တော့တတ္တရဒိဋ္ဌိရောမကင်းဘူးလားယင်သောမှန်သည်ပြတ်ဒိဋ္ဌိကိဣမြတ်ယောဂီယင်သောမှန်သည်ဆက်ဒိဋ္ဌိကိဣမြတ်ယောဂီဟုတ်လားဒီတော့ဒီဘဝကဘဝဘဝဟောင်းယုံနံချုပ်ပြဲသွားလို့ရှိရင်ဟိုဘက်ဘဝကိုဘာမှဒီဘက်ဘဝကကုသွားတာမဟုတ်ဘူးဒီဘက်ဘဝကအကြောင်းကြောင့်ဟိုဘက်ဘဝမှာအသိဖြစ်တာပဲဒီလိုမဟုတ်လားဘဝကူးတယ်လို့ပြောရမလားဘဝအသိဖြစ်တယ်ပြောရမလားဘဝကူးတယ်လို့ပြောရင်ဘယ်နဲ့နေမလဲဘာသံပါနေလဲသတ္တဒိဋ္ဌိံပါနေသည်ဟုတ်တယ်မဟုတ်လားတခါတည်းရန်တချို့အမှတ်တမဲ့ပြောတာကြားဘူးမှာပေါ့ဟဲ့ဘဝကူးလေးပါလေကောင်းအောင်ကုသိုလ်လေးပါလေပြုလေလို့ပြောဟုတ်လားဘဝကူးလေးပါလေကောင်းအောင်ကောင်းမှုကုသိုလ်လေးပါလေပြုရတဲ့အဲ့ဒီစကလုံးမှားသလားမှန်သလားသိကြလားအေးအမှားမှန်သိဖို့အရေးမကြီးဘူးလားဒီတော့ခန္ဓာသေးတဲ့ခန္ဓာကိုယ်ကထွက်เสียအသက်ဝိညာဉ်မရှိတော့အဲ့ဒီဝိညာဉ်ကလေးကတရေတစီဖြစ်အောင်မလားမဖြစ်ရင်တရေချောင်းအောင်မလားသင်္ခင်ရဲ့ရဲ့နဲ့ပြိတ္တာဘဝတရိစ္ဆာန်ဘဝမဖြစ်နိုင်ဘူးလားအဲပြိတ္တာဘဝကတော့မမြင်ရဘူးတဲ့သူကတော့အမတန်ဆင်းရဲတဲ့အစာဆင်းရဲအနေဆင်းရဲအဝတ်ဆင်းရဲတချို့ပြိတ္တာအဝတ်တောင်ရှိဘူးတဲ့စားစရာမရှိလို့မလို့လူနာသူနာလာပြီးတော့တောင်းကြတယ်တဲ့တောင်းတဲ့အခါတချို့လဲကိုရင်ပြတောင်းတယ်တဲ့ကိုရင်ပြနိုင်တာကတော့သူတို့ရဲ့ပြိတ္တာဘဝရဲ့ကံကပေးတဲ့အကျိုးပေါ်လေတချို့လဲပဲအသံပြုတ်ပြီးတော့တောင်းတယ်တဲ့အဲ့တော့သူဟာဒီဘက်ဘဝကမကောင်းတာလို့လို့ဟိုဘက်ဘဝမှာပြိတ္တာသွားဖြစ်တော့အဲ့ဒီပြိတ္တာဟာတော်တော်ယုတ်ချောမှာပေါ့ဟုတ်ကလားဒါဖြင့်အဲ့ဒီပြိတ္တာညာညာမှောင်မှောင်မဲမဲတွေ့ရင်ဘယ်လိုထင်မလို့တရားတစီလို့မထင်ဘူးလားအမှန်တော့သူလာတာက၆ဖို့လာတာလားတောင်းဖို့လာတာလားအဲ့တော့ပေးလိုက်ရုံပေါ့နော်ပေးတဲ့အခါကျတော့အမျှဝေပေးရတယ်တဲ့ဒီကနေ့တို့ဖះရှိကိုတယ်ဒီကနေ့ဖះပန်ကစီနိကတယ်ဆွမ်းကတယ်ဒီနေ့တရားထိုင်တယ်အဲ့ဒီကုသိုလ်တွေသင်ကိုအမျှပေးပါတယ်ဒီကုသိုလ်အမျှယူပါအဲ့တော့သူကကုသိုလ်လိုချင်နေတယ်လို့ဆိုတော့ကုသိုလ်ပြုတာကြားတော့ဝမ်းသာတယ်ကုသိုလ်ပြုတာကြားလို့ဝမ်းသာတော့သူစိတ်ဟာကုသိုလ်စိတ်လားအကုသိုလ်စိတ်လားအဲ့ဒီကုသိုလ်စိတ်ကြောင့်သူကောင်းကျိုးချမ်းသာမရပေဘူးလားရတယ်သူလည်းသာဓုသာဓုခေါ်မယ်အဲ့လိုကုသိုလ်စိတ်ကြောင့်သာဓုခေါ်ဝမ်းမြောက်ဝမ်းသာဖြစ်လို့ကုသိုလ်စိတ်ဖြစ်တဲ့အတွက်ပြိတ္တာဘဝကလွတ်ပြီးတော့နတ်ဘုံနန္ဒန်ရောက်တာလူဘဝရောက်တာတွေလည်းရှိတယ်ပြိတ္တာဘဝမှာပဲမလွတ်သေးလို့အစာတော့အနေဆရာပတိပေါ်ပေါ်မြတ်မြတ်ဖြစ်တာတွေလည်းဒါလည်းအဲ့ဒါတွေလည်းရှိတယ်ဒီတော့ခုလောကမှာ လူသေးသွားတဲ့အခါတပိတ်သွတ်တယ်ဆွန့်သွတ်တယ်လို့မရှိဘူးလား တပိတ်သွတ်တယ်ဆွန့်သွတ်တယ်ဆိုတာဘယ်လိုလုပ်တာတော့သံဃာတွေပင်ပြီးတော့ဆွန့်ကာသင်္ကန်းကာပြီးတော့အဲ့ဒီကောင်းမှုကုသိုလ်ကိုရည်သက်ချတဲ့အခါအမျှဝေတာမဟုတ်လားအမြဲဝေတော့ဘသူကိုပဓာနာထားဝေတော့ဟုတ်လားအဲ့တော့အဲ့ဒီသေးတဲ့ကိုလူကိုရည်ရွယ်ပြီးဝေတဲ့အခါဆွန့်သွတ်တဲ့ဘိတ်သွတ်တဲ့အခါမှာသေးတဲ့လူရဲ့အသက်ဝိညာဉ်လေးဟာဒီဘက်ဘဝကမပြတ်မစည်းပဲခန္ဓာကိုယ်ရဲ့ထွက်သွားပြီးတော့တရားတစ်စီဖြစ်နေလို့မကျွတ်မလွတ်သေးလို့သူ့ကိုရည်ရွယ်ပြီးတော့အမြဝေတယ်တပိတ်သွတ်တယ်ဆွန့်သွတ်တယ်ဆိုလို့ရှိရင်မှန်တယ်မဟုတ်လားဟမ်ဘာကြောင့်တော့အဲကူးတဲ့အသက်ဝိညာဉ်မရှိလို့ဟုတ်ကဲ့လားအဲ့တော့အဲ့ဒါလို့မဟုတ်ဘဲနဲ့ဘဝအသက်မှာဆင်းရဲနဲ့ပြိတ္တာဘဝတရိစ္ဆာန်ဘဝဖြစ်နေတဲ့ပုဂ္ဂိုလ်ဟာဒီကုသိုလ်သိရှိပြီးဝမ်းမြောက်မှုမသာဓုခေါ်ကုသိုလ်ရပါစေဆိုတဲ့ရည်ရွယ်ချက်နဲ့တပိတ်သွေရင်ဆွန့်သွေရင်တော့အဲ့ဒါမှန်သလားမှားသလားဟုတ်ကဲ့လားဒါဖြင့်အခဏပြောသလိုအသက်ဝိညာဉ်လေးကသိတဲ့လူခန္ဓာကိုယ်ကထွက်သွားပြီးဝိညာဉ်တစ်စိတ်တရေလေးဖြစ်နေလို့သူ့ကိုကျွတ်အောင်လွတ်အောင်ရည်ရွယ်ချက်နဲ့တပိတ်သွေဆွန့်သွေတဲ့ဆိုရင်မာဒလားမန္တလားဘာဒိဋ္ဌိတံပါနေလဲအဲသတ္တရဒိဋ္ဌိံပါနေတယ်သတ္တရဒိဋ္ဌိတံပါတာမဟုတ်သတ္တရဒိဋ္ဌိကိုဖြစ်မဟုတ်ဘူးလားဒီတော့တချို့ကအဲ့ဒါလို့တပိတ်သွဆွန့်သွလိုက်မှပဲတရေတစီလေးကမကျွတ်မလွတ်တဲ့ဟာလေးကသေးတဲ့လူလေးကသာဓုခေါ်ပြီးတော့အဲ့ဒီတရားတစီဘဝကကျွတ်လွတ်ပြီးနောက်သူရောက်ထိုက်တဲ့ဘဝရောက်သွားရတယ်လို့အဲ့ဒါလို့မယူဆဘူးလားဒီယူဆနဲ့ပဲဆွန့်သွကြသဘေးသွကြတာမဟုတ်လားအဲ့ဒါလို့ယူဆရင်တတ္တဒဒိဋ္ဌိတွေမဟုတ်ဘူးနောက်အယူမှတစ်မျိုးပါကပ်ပါလာတယ်နောက်အယူမှတစ်မျိုးကဒီဘဝနဲ့နောက်ရောက်ထိုက်ကူးလိုက်တဲ့ဘဝကြားထဲမှာတရေတစေဘဝလေးတစ်ခုရှိနေတယ်လို့ယူဆရမရောက်ဘူးလားဒါနဲ့အဲ့ဒါမှားသလားမှန်သလားအဲ့ဒါကိုအန္တရာဘဝဒိဋ္ဌိခေါ်တယ်အန္တရာဆိုတာကြားဘဝဆိုတာဘဝဘဝဟောင်းတဲ့ဘဝစေကြားထဲမှာခဏခုန်နှန်းနေစရာလေးတရားတစ်စီဘဝလေးတစ်ခုຢာထဲမှာရှိသေးတယ်လို့ယူဆတဲ့အယူမှားဗာဒိဋ္ဌိအန္တရာဘဝဒိဋ္ဌိဟုတ်ကဲ့လားအန္တရာဘဝဒိဋ္ဌိလည်းသတ္တရာဒိဋ္ဌိပဲမဟုတ်လားဟုတ်ကဲ့လားအဲသတ္တရာဒိဋ္ဌိတည်းမဟုတ်ဘူးနောက်ဒိဋ္ဌိတစ်ခုကတိုးလာတယ်နောက်ဒိဋ္ဌိတစ်ခုကပါတော့အန္တရာဘဝဒိဋ္ဌိသဘောပေါက်သလားထပ်ပြောရအောင်မလားမပြောပါနဲ့တော့ဖေဟာမောပါတယ်ဟုတ်လားခန္ဓာကြွေကြသေးကြီးရလင်းအတ္တမသေးမပြည့်လေးပဲအချိန်မလှကြာဘဝ၌ခဏခူကအခြေသားမှထိုက်ရာဘဝကုစရာဘာယူမှာတော့အန္တရာဘဝအယူဒီဟုတ်ကဲ့လားခန္ဓာကြွေကြသေးကြီးရလင်းအတ္တမသေးအတ္တဆိုတာအသက်ဝိညာဉ်ဘုမာကအဲ့ဒီအသက်ဝိညာဉ်မဲ့တခါတည်းကလိပ်ပြာလို့ခေါ်သေးတယ်နော်ပြမာတယ်မဟုတ်ဘူးဥရောပမှာလည်းအသက်ဝိညာဉ်ကိုလိပ်ပြာလို့ခေါ်တာရှိတယ်ခန္ဓာကြွေကြသေးရလင်းအတ္တမသေးမပြည့်လေးပဲအချိန်မလှအ အခြေမလားဆိုတာနောက်ကူရမယ်ဘဝမှာအခြေနေမကောင်းမကိလို့မကူသေးပဲနဲ့ပါလောက်နေတော့ဟန်ကြာဘဝမှာခဏခိုးနေတယ်တဲ့အခြေမလားကြာဘဝ၌ခဏခိုးကအခြေသားမှထိုက်ရာဘဝကူပြောင်းရအန္တရာဘဝအယူတည်ဟုတ်လားဒီတော့ဩစေရဒိဋ္ဌိဆိုတာလေအသက်ဝိညာဉ်ဒီမြဲလေးရဲ့အတ္တရှိတယ်လို့ယူဆလို့ဖြစ်လာတာမဟုတ်ပါဘူး။တတရဒိဋ္ဌိကရောအတူတူပဲအန္တရာဘောဒိဋ္ဌိကရောအတူတူပါပဲ။ဒါဖြင့်အသက်ဝိညာဉ်အတ္တဆိုတာတကယ်မရှိဘူးထင်နေကြတာပဲ။တကယ်ရှိတာကယုံနဲ့နာခန္ဓာကိုယ်နဲ့စိတ်ပဲရှိတယ်လို့ရှူရင်ရှူရင်သဘောပေါက်သွားတဲ့ပုဂ္ဂိုလ်ကြတော့အသက်ဝိညာဉ်အတ္တရှိသေးလား မရှိရင်သူကြဥ္စေရာကိုဖြစ်အောင်မလား တတရာကိုဖြစ်အောင်မလားအန္တရာဘဝကိုဖြစ်အောင်မလားဒါဖြင့်တရားတစ်စီကိုကြောက်အောင်မလားအဲအဲ့တော့တရားအထုတ်ရတာမကောင်းဘူးလားလက်တွေ့ကိုသိသွားတာဟုတ်ကဲ့လားဒါကြောင့်တော့လောက်ပြီးဒီနေ့ဘုန်းကြီးတို့ပြိဿဟာမိမိတို့သဏ္ဍာန်မှာဩစေရာဒိဋ္ဌိတတရာဒိဋ္ဌိအန္တရာဘောဒိဋ္ဌိဟူသမျှလုံးဝကင်းရအောင်ယုတ်ခန္ဓာနာခန္ဓာမပြတ်ဖြစ်နေတဲ့ယုတ်အစဉ်နာအစဉ်မှတပါတည်မြဲနေတဲ့အသက်ဝိညာဉ်အတ္တမရှိဘူးလို့ရှင်းရှင်းလင်းလင်းပြပြသားသားနားလည်သဘောပေါက်အောင်ယုတ်နဲ့နာဖြစ်သမျှဖြစ်တိုင်းဖြစ်တိုင်းဖြစ်စေဖြစ်ခိုက်မှာတတိဥစည်းတဲ့စိတ်နဲ့စူးစူးဆိုင်ဆိုင်မပြတ်ရှုမပွားများကြိုးစားအထောက်ကြခြင်းအပြင်ယုံနံတို့ရဲ့မမြဲတဲ့သဘောဆင်းရဲတဲ့သဘောပုဂ္ဂိုလ်သတ္တဝါအတ္တမဟုတ်တဲ့သဘောကိုအမှန်တိုင်းသိတဲ့ဝိပဿနာဉာဏ်နဲ့တဆင့်နဲ့တဆင့်ညတန်လို့မဉဏ်ဖူဉဏ်နဲ့နိဗ္ဗာန်ကိုဝင်နိုင်ကြပါစေ။